ကဲ့ခုခုဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်ကတခြားနှစ်တစ်ထက်မိုးကြီးပြီးတော့ရေတွေလည်းကြီးဒီလျှက်စီးလက်မိုးချိုးပြစ်တာတွေလည်းပိုဖြစ်လာနိုင်တဲ့အလားအလာတွေရှိတဲ့အခါကျတော့ဒီမိုးချိုးပြစ်တဲ့အနေအထားဆရာဆေးဦးမှာကြုံနေရတဲ့အနေအထားလေးစပြီးတော့ရှင်းပြပေးပါလား
။အမှန်ဒီမှာတော့မိုးချိုးပြစ်လို့ဒီဆုံးတဲ့လူနာတွေကတော့တင်းကတော့ရေရန်အကြကနာဆိုတဲ့လူပါလေးရရှိရမှာနော်။ဒီဆုံးတဲ့လူတွေကတော့အများကြီးတစ်နှစ်ကို50 60လောက်တော့ရှိရမှာနော်။သူကလည်းပဲမျိုးတွေရဲ့ဆေးရုံတွေမှာတော့နေရပါဘူး။မိုးချိုးရဲ့သဘောတရားအရပဲတွင်းပြင်းနေနဲ့နေဘက်တော့ပဲဒီလိုအခြေအနေမျိုးတွေမှာအဖြစ်များတာတော့တွေ့ရတာပါ
။ဟုတ်ကဲ့ဘလို့လူမျိုးတွေမှာမိုးချိုးပြစ်ခံဖို့အန္တရာယ်များတာကိုဆေးရုံကိုရောက်ပြီးတော့သိဆုံးရတာများတာကိုတွေ့ရတယ်
။မိုးချိုးပြစ်ခံရတဲ့လူတော်တော်များများဟာပြစ်ခံရတဲ့အချိန်မှာမသိဘူး။အရင်ပြင်းထန်တဲ့မိုးချိုးနဲ့ဓာတ်ရိုက်ချတဲ့လူတွေကလည်းသိဆုံးနိုင်ပြီးတော့ကျန်တဲ့လူတွေကတော့ချိုးပြူပြူကမှုသာကောင်းလို့ဆိုရင်ရှင်နိုင်တဲ့လူတွေကတော်တော်များတယ်။မိုးချိုးနဲ့ဓာတ်ရိုက်လူနဲ့ချိဖို့ဆိုတာကတော့တော်တော်ခဲရင်တာပေါ့။သို့တော်လည်းပဲအဲ့မိုးချိုးကတခြားနေရာတစ်ခုကနေတစ်ဆင့်ပြန်ပြီးတော့လေးစစ်တဲ့ကူးဆိုင်ပြီးတော့ထိခိုက်ဒဏ်ရာပြေဆုံးတဲ့လူတွေကပဲများတာပေါ့။အများအပြားတော့လေဘက်ထဲမှာကွင်းပြင်မှာအလုပ်လုပ်ရတဲ့လူတွေပို့ပြီးတော့ဖြစ်များတာပေါ့။နောက်တောက်လို့ရလုပ်ငန်းတွေနဲ့အမြင့်မှာဖွင့်နေတဲ့အလုပ်လုပ်ရတဲ့လူတွေ၊ဒီရန်နေရာတွေနဲ့အလုပ်လုပ်ရတဲ့လူတွေနောက်တယ်လီဖုန်းတာဝါတိုင်းနေရာမျိုးတွေမှာအများအပြားနဲ့ဖြစ်တ
ယ်။ဟုတ်ကဲ့ခုနကဆရာပြောခဲ့သလိုဒီအရေးပေါ်ပြည့်စုံကူတာမှုကောင်းနိုင်လို့ရှင်တော့ရှင်နိုင်တဲ့အတွက်ဘလို့မျိုးအရေးပေါ်ပြည့်စုံကူတာမှုတွေလုပ်ပေးဖို့လုပ်မလဲ
။မိုးကြိုးပြေခံရတဲ့လူနာရေးကဓာတ်လိုက်တဲ့လူနာနဲ့မတူဘူး။ကလေးတဲ့အန်ဒီရေကတခြားလူကိုထိခိုက်နိုင်တဲ့အခြေအနေရှိတယ်လေ။အဲဒါမိုးချိုးပြစ်ခံရတဲ့လူနာကိုသွားကြိုက်ရင်ကိုပါဖတ်ပြီးတော့လိုက်နိုင်တယ်လေပုံတရံမျိုးဒီလိုမြန်မာလေတချို့နေရာဒီမှာရှိတတ်တာပေါ့။ဒီလိုမိုးချိုးပြစ်ခံရတဲ့ဆိုတာနဲ့တပြိုင်တည်းအပေါ်ကနေကျလာတဲ့လျှက်စစ်တက်ကလူရဲ့ခန္ဓာကိုယ်ကိုဖျက်ဆီးပြီးတဲ့မြေကြီးတွေကိုရောက်သွားပြီးတိုင်းပြင်းနေခန္ဓာကိုယ်ထဲမှာလျှက်စစ်တက်ဆိုတာမရှိတော့အဲဒါမိုးချိုးပြစ်ခံရတဲ့လူနာကိုလက်ကျသွားနေတယ်နဲ့ချက်ချင်းသွားပြေးကြိုက်ပြီးတော့ပြုစုပူတာလို့ရချက်ချင်းမိုးချိုးရဲ့လျှက်စစ်ဆီးသွားတာကြောင့်ခန္ဓာကိုယ်မှာအများဆုံးဖြစ်လေရှိတာကတော့နှလုံးကိုချက်ချင်းကျက်သွားတယ်။အဆောက်ရှင်ကိုချက်ချင်းကျက်သွားတယ်။အုံနောက်ကိုပြည့်ပြည့်ဖြတ်ဆီးသွားရင်လူနာကသတိလစ်သွားတယ်။ဒါမှမဟုတ်ရင်အာရုံရောတွေကိုချက်ချင်းလုပ်ငန်းတွေကျက်သွားတဲ့အခါကျတော့လူကကြက်သားတွေကမလုံနိုင်တော့ဘူး။ဒီကုလုံးထုံကျင်ပြီးတော့ဒါမှကြားလာလို့ဒီလိုအာရုံရောတွေအကုန်လုံးချက်ချင်းကျက်သွားတယ်လေ။ဒါတော့သက်ကျေဖို့ဆိုရင်နမတိကတော့သတိရမရကြည့်ရ။စာတင်ကြရင်မိုးချိုးရဲ့လျှက်စစ်အန္တရာယ်ကြောင့်မဟုတ်ပါဘူး။သတိလစ်နေတာကြောင့်ရှာခေါက်နေတာတို့တက်ကျူလမ်းကြောင်းပိတ်နေတာတို့ဒါမျိုးတွေနဲ့ပဲသူကတည်သွားတယ်မိုးကျိုးရဲ့အရှင်ကြောင့်တည်ရမှာလို့အဲ့ဒီလူမျိုးရှိဦးသူနာပြည်သူမျိုးနဲ့လှုပ်ဖို့တော့ကဒီအရေးပေါ်တက်ခဲ့တဲ့နီးတွေပေါ့နော်အဲ့လူနာတတိမရဘူးဆိုရင်အနှလုံးကို11နီးတို့ကျော်လေးကိုစံကြည့်တက်ကုန်လို့မရှိဘူးဆိုတာနဲ့တကြိမ်နဲ့တို့နေကြတက်ခဲ့နီးဖြစ်တဲ့ CPR ခေါ်တဲ့ကျတော့ရင်ပတ်ဖြစ်တဲ့နီးနဲ့အသက်ရှူမှုကွေးတဲ့နီးတွေနဲ့ချက်ချင်းလှုပ်ပေးဖို့လိုတယ်အနှလုံးကလည်းပဲလျှက်စိတ်ကြောင့်ခဏပဲကျက်သွားတဲ့လူနာမျိုးတွေအများကြီးရှိတယ်အဲ့တော့အဲ့လိုသာပြန်ပြီးတော့ပြိမ့်ပေးနေရင်လည်းပြေးပြန်စီးအောင်လုပ်ပေးနိုင်ရင်ခဏနေရင်လည်းပြန်ပြီးတော့တတိယလာတာတို့အလုံးပြန်ခုန်လာတာတို့ဒါမျိုးရှိတယ်အဲ့လိုမျိုးကိုစပြီးတော့မလုံမိလိုက်ရင်တော့စဖြစ်တဲ့အခြေအနေတွေနှလုံးကရင်ရဲရက်နေပြီးတော့အသက်ဆုံးရှုံးသွားတာမျိုးနောက်အသက်ရှူလမ်းကြောင်းပိတ်အောင်ရှာမခောက်အောင်ဒူနာကိုဈေးဆောင်ပြီးတော့ဒီကစေုံစေးကန်းကိုအမြန်ခေါ်သွားဖို့တော့လုပ်တယ်တခါတည်းမှာတော့မိုးကြိုးပြစ်လိုက်တဲ့အတွက်ရေပြားကိုဖြတ်ပြီးသွားမယ်ဆိုရင်တော့အရေပြားမှာလူလောင်တန်ရာမျိုးဖြစ်တယ်အဲ့ဒါတွေကလည်းအန်ရမရှိဒါတွေအတွက်လည်းဆေးရုံရောက်ရင်ပြုစုပူတာမှုပေးလိုက်ရင်ပြန်ရှင်သွားလို့ရှိတာ
ဟုတ်ကဲ့ဒီမဖြစ်ခင်မှာလည်းကာကွယ်နိုင်တဲ့အနေအထားပါ
မိုးကြိုးပြစ်တာကတော့ကြိုတင်ခမန်းလို့တော့မရဘူးသို့တော်လည်းပဲမိုးကြိုးတွေပြစ်မလားဆိုတာတော့သိတယ်ကိုယ့်ကိုထိမလားဆိုတာတော့မသိနိုင်ဘူးနော်လောလောဆယ်မိုးကြိုးတွေပြစ်မလားဆိုတာကတော့မိုးတွေတဲထန်လာရွာနေတာတို့တိမ်နေမဲနေတာတို့အပေါ်မှာနေပြင်းတိုက်တာတို့ဒီလိုအခြေအနေမျိုးတွေရှိတော့မိုးကြိုးပြစ်နိုင်မပြစ်နိုင်နောက်ပြီးမိုးကြိုးပြစ်များတဲ့နေရာတွေရှိတယ်ဆိုရင်အဲ့ဒီနေရာတွေမှာဟိုကိုယ့်မြင်ထဲမှာလုံးလုံးရမယ်မိုးရင်လည်းပဲဒီဆယ်ရနေရာတွေလုံးရမယ်အမြင့်ကိုတက်ပြီးတော့လုံးလုံးရမယ်ဒီလိုမျိုးတွေဆိုရင်ပြစ်နိုင်ခြင်းရှိတယ်ဆိုတော့အထူးသဖြင့်တော့ကိုယ်နားမှာမပြစ်ရင်တော့ဒီစီးလက်လိုက်တဲ့အချိန်နဲ့ဒီမိုးချင်းနဲ့တနေရာမှာရှိနေပြီဆိုရင်ကိုယ်နဲ့ဘလောက်နီးလဲပေါ့တကယ်လို့နီးတဲ့နေရာအန္တရာယ်ရှိတယ်ဆိုရင်အပြင်ကိုထွက်တယ်နောက်ပြင်မှာတကယ်လို့ရောက်နေပြီသားဆိုရင်လည်းအနည်းဆုံးခိုင်ကနေဆောင်းနေလို့အမြန်ပြေးဝင်ပြီးတော့ခိုးတယ်။ဟာတကယ်လို့ရေထဲမှာနေရတယ်၊ကန်ထဲမှာနေရတယ်၊ငါးဖန်းနဲ့လေနဲ့ဒီရေလုံသားတွေပါတယ်ဆိုလည်းပဲဒီလိုလျှက်စီးလက်နေရင်ကန်ကိုပြန်ကပ်လုံကျုံနဲ့ဆောင်းဝင်ပြီးတော့နားခိုးတာဒီလိုမျိုးဒီလိုပဲလုပ်ငန်းခွင်တွေမှာလည်းလျှက်စီးတွေလက်တဲ့ဘိုးကျိုးတွေပြစ်တဲ့အတန်တွေဖြစ်နေပြီဆိုတာနဲ့ဒီကြိုင်နဲ့ကိုနဲ့နီးတယ်လို့ယူဆတာနဲ့ဒီကြိုင်နဲ့လုပ်ငန်းခွင်ကိုယူသိမ်းတာတို့ကိုင်းပေါ်မှာရှိနေတဲ့ကိန်းမောင်းနဲ့ဟိုဆောင်းလို့ရနေမှာရှိနေတဲ့လူတွေအားလုံးမြင်တဲ့နေမယ်လို့တယ်လီဖုန်းနဲ့ပြင်နေမယ်လို့ဒီလိုရှိတဲ့လူတွေအကုန်လုံးကိုလည်းအလုပ်ကိုရပ်ပြီးတော့ပြန်ခေါ်တာလို့ကြိုတင်စာခွဲထားလို့ရတာပါ
ဟုတ်ကဲ့။နောက်မိုးချိုးလွှဲတက်တာကတော့ဒီအဆောက်အဦတွေနဲ့ပတ်သက်တာပါ
။မိုးချိုးအန်ဒီရဲ့ကျုံနိုင်တဲ့ ထက်မြင့်စာဦးတိုင်းကမိုးကြိုးလွဲတွေတတ်ထားတယ်နော်အဲ့တော့အစာဦးထဲမှာနေတဲ့အခါလေးပဲသူကမိုးလေးစက်ကဆင်းလာပြီဆိုတာနဲ့တကယ်နဲ့အစာဦးရဲ့နံရံကနေဖြတ်ပြီးတော့တိုင်တွေကနေဖြတ်ပြီးတော့ရေကြီးတဲ့ကိုလေးစက်ကစီးသွားမှာဆိုတော့နံရံတွေမှာမှီနေတာတို့တိုင်တွေကိုကင်ထားတာတို့မလို့ပါဘူးနော်နေထဲမှာရှိနေတဲ့ဖာယာကြိုးတွေရှိနေတာတို့ဆွဆွနေတဲ့နေရာတို့မမလေးသေးဘူးတကယ်တော့အလုံးလွတ်တဲ့လေကောင်ထဲမှာချောက်ကျတဲ့နေရာမှာကာကွယ်ပြီးတော့နေမယ်ဆိုရင်တော့မိုးကြိုးလွတ်နေဒီလိုပဲနမကားနဲ့တွားနေတဲ့ကားကိုရက်ကားကိုသာတကယ်လို့ကိုင်းနေတဲ့မှာဝေးကြီးလန်းလို့ဘာလို့နေရာမျိုးတွားနေလို့မိုးကြိုးပြစ်နိုင်တဲ့အန္တရာယ်ရှိလို့မလမ်းမောင်းနေမှာအတန်ကြားရတယ်မိုးကြိုးပြစ်တာတွေ့ရဆိုလေဒီနေရာကိုနောက်တစ်ခါကြာလာမယ်ဆိုရင်ကားပေါ်မှာပဲနေတာကောင်းတယ်လို့လမ်းမှာရောက်နေလည်းပဲဒီကကားပေါ်ကိုတက်တဲ့အခါမှာသူကမိုးကြိုးရတယ်ကွာအိမ်လိုပဲအပေါ်ကနေစီးလာတဲ့လျှက်စက်ကကားရဲ့နံရံတွေကနေစီးပြီးတော့တရားနေစီဒီကြီးလေးကိုရောက်သွားတဲ့အခါမျိုးကြအဲ့ကျတော့ကားထဲမှာနေပုံနေနေရလဲချောက်တွေ့တဲ့နေရာခုံပေါ်မှာဖြစ်ဖြစ်ဒီကနိုင်ငံတွေတက်တူပစ္စည်းတွေကိုမကင်မဲနဲ့နေမယ်ဆိုလဲညွတ်နိုင
်ဟုတ်ကဲ့အခုလိုမိုးကြိုးပြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
မိုးကြိုးနဲ့ပတ်သက်လို့သူယူဆမှားလေးရှိတာပေါ့နော်မိုးကြိုးပြစ်လိုက်ရင်မြေကြီးပေါ်ကိုမောက်ချလိုက်ဆိုတော့ကြေတော့မားတယ်သူလျှက်စစ်စီးရဲ့ပမာဏပုံများသွားတယ်အဲ့ဒီအချိန်မျိုးမှာမြေကြီးနဲ့ကိုယ်နဲ့ချိနေတဲ့မြင့်မပြင်းနဲနိုင်မများနဲရအောင်မိုးကြိုးဘယ်လိုမှကိုင်းနေရနေရှောင်လို့မရနဲ့ဟိုဆောက်ဦးချိနေပြေးလို့မရဘူးကားချိနေပြေးလို့မရဘူးဆိုရင်ဒီဒီမှာချီပြားလေးထောက်ပြီးဖြစ်ဖြစ်ခြေတော့ချင်းစုပြီးတော့ဒုမုံနဲ့ပနောက်နဲ့ပဲဖြစ်ဖြစ်စုပြီးတော့ထိုင်ချလိုက်ပြီးတဲ့အခါမှာဒုကိုလည်းကိုယ်ထိုင်ဒုကိုလည်းလည်းပိုက်ထားပြီးတော့ခန္ဓာကိုယ်ကုန်းပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ရွယ်စားကိုသိနိုင်မလားသိအောင်လုပ်ပြီးအဲ့လိုဖြတ်ပြီးခံလိုက်ရရင်ခြေကြံရခန္ဓာကိုယ်ရဲ့ရရှိမှုကနည်းတာပါနော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ